ဆိုမာလီယာနိုင်ငံကအလို့ရှိဆုံးအယ်ရှာဘက်တပ်မှုတွေကတယောက်ကိုဖမ်းဆီးရမိပြီလို့ဆိုမာလီအာဏာပိုင်တွေကပြောပါရယ်။ကညာနယ်စပ်နားမှာရှိတဲ့အယ်ဝတ်မြို့ကလေးကိုစနေနေ့မနက်ခင်းကဝင်ရောက်စီးနင်းရမှာအယ်ရှာဘက်တပ်မှုတယောက်ဖြစ်တဲ့ဇာကာရီအစ်စမေဟာစီကိုဖမ်းဆီးရမိတာလို့ပြောပါရယ်။အယ်ရှာဘက်အဖွဲ့ကလို့တန်တရားဖြစ်ပွဲလူတွေအိမ်တလုံးမှာပုံအောင်နေတယ်လို့ဒေသခံတချို့ရဲ့သတင်းပေးချက်အရသွားရောက်စီးနင်းရကနေအခုလို့ဖမ်းဆီးရမိတာလို့ဆိုမာလီတောင်ပိုင်းဂီရိုအရက်မှာတာဝန်ယူနေတဲ့ဆိုမာလီစစ်တပ်ရဲ့တပ်မှုဗိုလ်ချုပ်ကြီးအာဘတ်အီဘရာဟင်ဂူရေးက VOA ကိုပြောပါရယ်ဟာစီကိုသူ့ရဲ့အတွင်းရေးမှုနဲ့အတူဖမ်းဆီးရမိတာဖြစ်ပြီးတော့ပစ္စတိုတနက်လက်ဝယ်ရှိနေတဲ့ဟာစီကစစ်တပ်ရဲ့စီးနှင်းမှုကိုပြန်လည်ခုခံတာမျိုးမလုပ်ခဲ့ဘူးလို့လည်းဗိုလ်ချုပ်ကြီးကပြောပါရယ်အခုလိုဟာစီကိုဖမ်းဆီးမိတဲ့အတွက်ချီကျူးကြောင်းဆိုမာလီယာအစိုးရကစနေနေ့မှာပဲကြေညာချက်တစောင်းထုတ်ပြန်ခဲ့ပါရယ်ဟာစီဟာအရှာဘက်ခေါင်းဆောင်ဟောင်းအာမက်ဘာဒီဂိုရင်းနဲ့ယင်းနီသူတူဖြစ်ပြီးတော့ဟာစီကိုဖမ်းမိရင်စုငွေဒေါ်လာ3သန်းပေးမယ်လို့အမေရိကန်အစိုးရက2012ခုနှစ်ဇွန်လထဲမှာကြေညာထားပါရယ်သူ့ကိုဖမ်းထားစဉ်စနေနေ့က VOA ကလူတွေမေးမြန်းရမှာတော့ဟာစီကသူဟာအရှာဘက်အဖွဲ့ဝင်တူဖြစ်ခဲ့ကြောင်းအတိအပြုပြောကြားခဲ့ပေမဲ့လွန်ခဲ့တဲ့18လကလေးကခေါင်းဆောင်မှုဆိုင်ရာသဘောထားကွဲခဲ့လို့သူနှုတ်ထွက်ခဲ့တယ်လို့ဆိုပါရယ်။ဒါအပြင်သူ့ကိုအမေရိကန်ကစုငွေထုတ်ထားမယ်လည်းမသိခဲ့ဘူးလို့ပြောပါရယ်။ဆိုမာလီယာနဲ့အီရီထရီးယားကိုစောင့်ကြည့်တဲ့ကုလသမဂ္ဂအဖွဲ့ခေါင်းဆောင်ဟောင်းကဟာစီဟာအရှာဘက်ထောက်လှမ်းရေးအကြီးအကဲလို့ပြောခဲ့ပေမဲ့သူကတော့ဒါကိုညှင်းဆိုခဲ့ပြီးသူဟာစစ်သွေးကြွအဖွဲ့ရဲ့တမှုတူဖြစ်တယ်လို့ဆိုခဲ့ပါရယ်။